လူခွေရေလူရှားသူတွေရဲ့ website တခုကိုပိတ်ခိုင်းတဲ့မြန်မာအစိုးရရဲ့အမိန့်ဟာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းချက်လက်တွေရယူခွင့်တွေကိုချုပ်ပေါက်တာဖြစ်ကြောင်းနဲ့ဒီအမိန့်ဟာမြန်မာအစစ်တပ်ကိုဝေဖန်ပြောဆိုနေတာတွေကိုဖိနှိပ်ဖို့ယူရဲချက်နဲ့လှုပ်ဆောင်ခဲ့တာဖြစ်ကြောင်း Article 19အဖွဲ့ကပြောပါတယ်။ဗြိတိန်နိုင်ငံအခြေစိုက်သတင်းလွတ်လပ်ခွင့်နဲ့သတင်းရယူနိုင်ခွင့်ရရှိရေးလှုပ်ရှားမှုအဖွဲ့တစ်ဖွဲ့ဖြစ်တဲ့ Article 19အဖွဲ့ရဲ့အာရှဒေသခွဲအကြီးအကဲမတ်ရူဘာဂါကမြန်မာအစိုးရဟာဝေဖန်ပြောဆိုမှုတွေကိုနှုတ်ဆက်အောင်လုပ်ရမှာတဖြည်းဖြည်းနဲ့ပေါ်ပြီးရတင်လာတယ်လို့လည်းပြောပါတယ်မမှန်သတင်းတွေတည်နေတဲ့ဆိုပြီး Justice for Myanmar website ကိုပိတ်ခိုင်းတဲ့ညွှန်ကြားလွှာကိုဩဂုတ်လ29ရက်နေ့က Internet ဆက်သွယ်ရေးကုမ္ပဏီတွေကလက်ခံရရှိခဲ့တာလို့လည်း September 2ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ Article 19ရဲ့ကြေညာချက်မှာဖော်ပြထားပါတယ် Justice for Myanmar website ဟာမြန်မာစစ်တပ်ရဲ့စီးပွားရေးလုပ်ငန်းတွေနဲ့ခြားစားမှုတွေကိုထုတ်ပေါ်ရေးသားနေတဲ့ website ဖြစ်ပါတယ်Justice for Myanmar သတင်း website ကိုပိတ်ပင်ရမှာလဲ website မှာဖော်ပြထားတဲ့သတင်းတစ်ခုချင်းစီကိုကင်တွယ်ဖြည့်ရှင်းလို့ရနိုင်ရတဲ့အနေနဲ့ website တစ်ခုလုံးကိုပိတ်ပင်ကြတာကိုတွေ့ရကြောင်းပုံမှန်အားဖြင့် website တွေကိုပိတ်ပင်တာကတရားရုံးဒါမှမဟုတ်လွတ်လပ်ပြီးဗက်မလိုက်တဲ့တရားစီရင်ရေးအဖွဲ့တစ်ခုကလုံဆောင်ရမှာဖြစ်တယ်လို့ပါဝင်ပတ်သက်နေတဲ့ internet ဆက်သွယ်ရေး company website ကိုကင်တွယ်နေသူတွေနဲ့လူမှုအဖွဲ့အစည်းတွေအနေနဲ့တရားရုံးမှာဖြည့်ချရှောက်ထားခွင့်ရှိရမှာဖြစ်ကြောင်း article 19အဖွဲ့ကထောက်ပြထားပါတယ်